ဒီလနောက်ပိုင်းကျင်းပဖို့ရှိတဲ့အမေရိကန်တရုတ်ထိပ်သီးအစည်းအဝေးမှာစိုက်ဘာလူညွန်ရေးကိစ္စဟာအဓိကဆွေးနွေးမယ့်အကြောင်းအရာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။အမေရိကန်အစိုးရဝန်ထမ်းတန်ပေါင်းများစွာရဲ့ကိုယ်ရေးချက်လက်တွေကိုအင်တာနက်ကနေခိုးယူကြတဲ့ကိစ္စနဲ့အဲဒီလိုရဟာတရုတ်ပြည်ကနေအခြေခံမွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ဒီကိစ္စထိတန်းရောက်လာတာပါ။ဝန်ထမ်းကြီးရာယုံရဲ့ကွန်ပျူတာစနစ်ကိုထွန်းဖောက်ဝင်ရောက်ခံရတယ်ဆိုတာကိုသမရဥပမာအစိုးရကစာသားပရင်းတွေမှာထုတ်ပြန်ထားတာပါ။လက်ရှိနဲ့အရင်ကအစိုးရဝန်ထမ်းပေါင်း၄သန်းလောက်အထိရဲ့ကိုယ်ရေးမှတ်တမ်းတွေထိခိုက်ပွေရှိတယ်လို့အစိုးရကပြောထားပါတယ်။တရုတ်ပြည်မှာအခြေခံတဲ့ချင်းချောက်မှုကိုစုံစမ်းစစ်ဆေးသူတွေတည်ထားမိကြတယ်လို့သမရဥပဒေပြောခွင့်ရ George Ernest ကတောက်ကြံနေမှာပြောပါတယ်။ဒီလိုဆွဆွဲချက်တွေဟာတာဝန်မဲ့ပြောဆိုချက်တွေဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရ Hawley ကတုံ့ပြန်ပြောဆိုပြီးတရုတ်နိုင်ငံဟာလည်းစိုက်ဘာတိုက်ခိုက်မှုခံရတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ဆိုပါတယ်။တရုတ်ဆိုရကိုယ်တိုင်နောက်ွယ်ကပါဝင်ပွဲရှိတယ်ဆိုတာအပါဝင်တိုက်ခိုက်မှုမှာတရုတ်ရဲ့ခံကဏ္ဍပါတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့တရုတ်နိုင်ငံဆက်ဆံရေးနောက်ထပ်အဆင်မပြေဖြစ်ပွဲရှိနေပါတယ်။